မင်္ဂလာပါတက္ကသိုလ်မြန်မာစာဌာနစာရေးဆရာတွေထဲမှာမောင်သားချိုဟာထူးထူးခြားခြားတွတ်တွတ်လဲ့လဲ့ရှိလာပါတယ်အပတ်စဉ်ထုတ်ကြားနယ်တွေလားစဉ်ထုတ်မဂ္ဂဇင်းတွေမှာပင်တိုင်းဆောင်းပါးတွေရေးဟိုကဒီကဖိတ်လို့မြန်မာပြည်တနံတလျောက်ဟောပြောပွဲတွေလိုက်ဒီကြားထဲမှာရေးပြီးသမျှစူပေါင်းပြီးစာအုပ်တွေထုတ်အဟုတ်ကူမနာတဲ့အလုပ်လုပ်နေတာမြင်နေကြားနေရလို့မူရီတာပွားရပါတယ်အခုလဲစာတအုပ်ထွက်လာပြန်ပါပြီကြည်အေးကဗျာဂျူးဝိထုနှင့်လင်္ကာယလန်ဆိုတဲ့နာမည်နဲ့ပါစာကအစ်စ်မဟုတ်ပါဘူးအရင်ကထုတ်ဝေပြီးသားလင်္ကာရလန်စာအုပ်နဲ့ပိုးပင်လေပေါ်ဂတိပါရွက်လွင့်ဆိုတဲ့စာအုပ်နှစ်အုပ်ကိုပြန်လည်စူးစီးထုတ်တာပါပုံနှိပ်တိုက်ကအရင်ပုံနှိပ်တိုက်တွေမဟုတ်ဘဲဇွန်ပွင့်စာအုပ်တိုက်ပါစာအုပ်ထဲကစာစုဟာ20ရာစုမကုန်ခင်လေးနဲ့20ရာစုအကုန်မှရေးခဲ့တဲ့စာရည်ကြီးပါ21ရာစုစာအသစ်တွေမပါပေမဲ့အတွေးတွေအရေးတွေကလက်ဆက်နေသေးပဲလို့ခန်းစားရပါတယ်စာအုပ်အမည်သစ်မှာပါတဲ့အတိုင်းဒီစာအုပ်မှာအခန်း၃ခန်းပါပါတယ်ပထမအခန်းကကြည်အေးကဗျာရှစ်ပုဒ်ကိုခန်းစားဆွေးနွေးပြထားတာပါဒုတိယအခန်းကဂျူးဝိထုဆိုတဲ့အတိုင်းဂျူးဝိထု73ပုဒ်ကိုဖတ်အပြီးစိတ်ကူးအမြင်တန်းထားတာတွေပါတတိယလင်္ကာယအခန်းကတော့သူခိကဗျာတွေကိုခန်းစားသုံးသက်ချက်လို့ဆိုနိုင်ပါလိမ့်မယ်။ဒီတော့စာအုပ်ထဲမှာပါတဲ့စာရီကစာဖက်သူတယောက်ရဲ့အတွေးအမြင်စာဖက်သူတယောက်ရဲ့သုံးသက်ချက်လို့ဆိုနိုင်တာပေါ့။ဒီလိုစာပေသုံးသက်ရမှာမောင်သားချိုဟာရှေးရှေးတက္ကသိုလ်စာသင်ခန်းတွေကမောင်သားချိုမဟုတ်တော့ပါဘူး။ရှေးရှေးတက္ကသိုလ်မြမစာစာသင်ခန်းတွေကစာပေသုံးသက်ချက်တွေမှာတော့ဂုံတွေအလင်္ကာတွေရတာတွေနဲ့စီစစ်တိုင်းတာပြလေရှိပါတယ်။ဂုံမြောက်ရင်စာကောင်းဥပမာယူပကစတဲ့အလင်္ကာတွေကောင်းနေရင်စာလှရတာတွေညိငနေသိငနေခံစားရရင်စာမွန်စသဖြင့်တွေးမြင်ကဲဖြတ်တတ်ပါတယ်။အခုမောင်သားချိုရဲ့သုံးသက်ချက်တွေမှာအဲ့ဒီလိုရှေးရိုးအတန်ရှေးရိုးဟန်တွေမကြားရမမြင်ရပါဘူး။တက္ကသိုလ်မြမစာစာပေလည်လာမှုရေးစည်းကြောင်းခက်တဲ့ဘက်ကိုဥတီစီစစ်နေပလားမောင်သားချိုရဲ့စာရီကတဆင့်တွေးစာကြည့်မိလောက်တဲ့အထိစောင်းမစာစုတွေကလက်ဆက်နေတာပါအကျန်းအဖြစ်အစီရင်ခံရရင်စာရီကိုသုံးသက်ရမှာမောင်သားချိုကစာပေအတွေ့အကြုံဘဝအတွေ့အကြုံအဲ့ဒီအတွေ့အကြုံနှစ်ရက်ကိုအားပြုပါတယ်စာပေအတွေ့အကြုံဆိုတာကသူဖတ်ဖူးတဲ့စာအုပ်တွေကအဆူအမိန့်တွေကိုပြန်လည်ဆင်ခြင်ပြီးသုံးသက်ရမယ့်စာနဲ့ချိန်ဆတတ်တဲ့အလေးချင်ရှိတာကိုဆိုလိုတာပါဒီနည်းတူပဲဘဝအတွေ့အကြုံတွေကိုပြန်လည်ဆင်ခြင်ပြီးစာရီကအကြောင်းအရာနဲ့ချိန်ဆသုံးသက်တတ်ပါတယ်ချိန်ဆဉာဏ်များများသုံးထားတဲ့စာရီမျိုးတလေးတစားဖတ်ဖြစ်ပါတယ်ဒီသဘောတင်ရှားအောင်မိန်းကလေးတို့ရေးကူးတက်စေခြင်းဆိုတဲ့ဆောင်းပါးကိုကာရကထုတ်ပြခြင်းပါတယ်ဒီဆောင်းပါးကဂျူးရဲ့မြစ်ပြင်ပေါ်မှာဆိုတဲ့ဝိထုတို့ကိုအကြောင်းပြုထားတဲ့စာပါမူလဝိထုမှာရေးမကူးတက်တဲ့မိမယိုးတူဦးနဲ့သူ့ချစ်သူတို့ရဲ့အကြောင်းကိုအခြေခံပြီးဇာတ်လမ်းဖွဲ့ထားပါတယ်မောင်သားချိုပြောသလိုဆိုရရင်ဝိထုရဲ့အသက်တက်ကချစ်သူနှစ်ဦးရဲ့ပြောစကားပါပဲအေယာဝတီမြစ်ပြင်ပေါ်မှာသူတို့စီးလာတဲ့ဆက်လီပြတ်တော့မိမပြူကမိပါတကယ်လို့များဆက်လေနှစ်သွားရင်ရေမကူးတတ်တဲ့သူ့ကိုကဲမှလားဆိုတော့အခြေအနေပေးရင်ကဲမယ်အခြေအနေမပေးရင်တော့ကဲနိုင်မှာမဟုတ်တဲ့သဘောချစ်သူကဖြေပါတယ်အဲ့ဒီနောက်မှာတော့မိမပြူကကျွမ်းကျင်တဲ့အထိရေကူးတင်ပါတယ်သူချစ်သူအပေါ်လဲသွေးအေးသွားပြီးဘဝခီးကိုအတူမလန်းဖြစ်တော့တဲ့အကြောင်းရေးထားတယ်လို့သိရပါတယ်ဇလန်းချင်းကတာပါပဲတာမန်စာဖက်ပြည့်တဲ့အတွက်တော့ဇလန်းကတာမန်လိုပဲဆိုရမှာပေါ့ချစ်လိုက်ကြတဲ့ချစ်သူနှစ်ဦးအဆင်မပြေလို့ကွဲသွားကြတာပါလားလို့သဘောထားမှာပေါ့ဒီထက်ပိုရင်းလဲဩစကားတခွန်းအပြောမှမိတာနဲ့အချစ်တွေပျောက်ရှုံးသွားတတ်ပါလားလို့တွေးရောတွေးစဉ်တွေးကျင်တွေးမှာပေါ့မောင်သားချိုကတာမန်စာဖက်ပြည့်တဲ့မဟုတ်ပါဘူးဒီတော့စာရေးဆရာမဂျူးရဲ့အားပေါ်ကိုရအောင်မိအောင်ဆင်ကျင်ပါတယ်ဆင်ကျင်တဲ့အခါစာတွေ့ငါတွေ့တွေနဲ့ချိန်ဆတာပါပဲစာတွေ့နဲ့ချိန်ဆတဲ့အခါလောကနီတိတို့ဝေတန္တရာဇတ်တော်ကြီးတို့ယာမဇလန်းတို့ပါလာပါတယ်လောကနီတိမှာအမျိုးသမီးတွေဟာအစင်းရှိဖို့အရေးကြီးတဲ့အကြောင်းလင်ယောက်ျားရှိမှတင့်တယ်တဲ့အကြောင်းဆိုပါတယ်ဝေတန္တရာဇတ်တော်ကြီးတို့ယာမဇတ်တို့မှာလည်းအလံမရှိတဲ့ယထာမတင့်တယ်သလိုလင်ယောက်ျားမရှိတဲ့အမျိုးသမီးမတင့်ရဲ့ပုံတွေရေးထားတဲ့အကြောင်းဆိုပါတယ်ဒီအစိုးရနဲ့ကြီးပြင်းလာကြတဲ့အတိုင်းမြမအမျိုးသမီးတွေလင်ယောက်ျားကိုအားကိုးအားထားပြုကြတဲ့အကြောင်း သားချူကစဉ်းစားပါတယ်။သားကိုသခင်၊လင်ကိုဖျားဆိုတာမျိုးပေါ့။ငါတို့နဲ့ချိန်စားတဲ့အခါမှာတွေ့ရပုံကအမျိုးမျိုးပါပဲ။ယောက်ျားမရှိတော့ပေမဲ့စိတ်သက်ညှိုးငယ်၊နွမ်းရည်မနေပဲကိုခွန်ကိုအားနဲ့ဘဝခီးကိုဆက်တဲ့မိန်းမမျိုး။အိမ်ခေါင်မိုးပေါ်တက်ပြီးကိုယ်တိုင်ဒဏိတက်မိုးလာမိုးရဲ့မြစ်ထဲချောင်းတဲ့လှေတစည်းနဲ့ဝမ်းစာရှာလာရှာရဲ့ရေကူးတတ်တဲ့အမျိုးသမီးတွေလို့မောင်သားချူကဆိုပါတယ်။တချို့အမျိုးသမီးတွေကလေယောက်ျားမရှိတာနဲ့ဘာလို့ရကြရမှန်းမသိဖြစ်တဲ့မိမမျိုးရေဒီယိုလေးဖွင့်တာအစယောက်ျားပါမှခလေးတွေចောင်းသွားအပ်လဲယောက်ျားပါမှရေမကူးတတ်တဲ့အမျိုးသမီးတွေလို့မောင်သားချူကမြင်ပါတယ်။ဒီတော့လောကနေတီတို့ဇန်နီပတ်တို့မှလာတဲ့ရှေးယိုးစင်လာအတွေးခေါ်နဲ့ဒိဋ္ဌဓမ္မလောကအတွေးအမြင်နဲ့ရှင်စရာဖြစ်လာပါပြီ။ရှေးယိုးစင်လာအတွေးခေါ်ကခစ်နဲ့အံမဝင်တော့ပါဘူး။ခစ်အမျိုးသမီးဆိုတာကယောက်ျားတွေနဲ့ဒန်းတူចောင်းမှာအလုတ်မှာလူစွမ်းပြနိုင်နေကြပါပြီ။ယောက်ျားတယောက်ကကိုယ့်အတွေ့တကယ်တမ်းကယ်တင်ရှင်ဖြစ်မဖြစ်ဆိုတာမရေရပါဘူး။မရေရတဲ့နောက်ယောက်ျားတယောက်ရဲ့အကူအညီကိုဘာကြောင့်မျှော်လင့်တကြီးဖြစ်နေမှာလဲ။အမျိုးသမီးတွေရေကူးတင်ထားတာကအသိညော်ဆုံးပင်လို့သူ့သဘောကိုစာအဆုံးမှာမောင်သားချိုကဆိုပါတယ်။ဖတ်ရတဲ့စာရဲကလူမှုဘဝအတွေ့အကျိုးမြတ်ရှာတတ်အောင်သူ့စာအတော်များများမှာဒီနည်းဒီပုံစံမျိုးနဲ့ဉာဏ်အလုံးလုံးပြထားတဲ့အတွေ့မောင်သားချိုကိုကျေးဇူးတင်ပါတယ်ရှင်။စာပြီးမြင့်ပြီးလူမျိုးတင်ပါစေ။